ပြည်ပရောက်မဲ့ဆန္ဒရှင်တွေတပ်ဆိုင်ရာနိုင်ငံတွေရဲ့မြန်မာတန်ရုံတွေမှာကြိုတင်မဲ့ပေးကြတဲ့အချိန်မှာအခက်အခဲများစွာနဲ့အတွေ့အကြုံတွေရတဲ့အတန်တွေဟာကြဲကြဲလောင်လောင်ထွက်ပေါ်နေရတဲ့အချိန်မှာပဲရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအတွေ့အကြုံနဲ့ပြီးတန်ရုံဝင်ထမ်းကန့်သက်ချက်ကြောင့်ဖြစ်တာမို့လို့နားလည်ပေးစီလိုကြောင်းမေတ္တာရက်ခံချက်တစောင်းထုတ်ပြန်ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့မဆုမွန်ကစုစည်းတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်စင်ကာပူနိုင်ငံဂျပန်နိုင်ငံတောင်ကိုရီးယားမလေးရှားထိုင်းနဲ့ဩစတေးလျဗြိတိန်နိုင်ငံစတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေချုပ်တင်မဲပေးနေကြတဲ့အချိန်မှာမဲစင်းနဲ့မှပါပေမဲ့မဲလက်မှတ်မပါခဲ့တာမဲပေးတဲ့ပုံစံဖြစ်ပြီးတော့ပို့လိုက်ပေမဲ့မဲစင်းနဲ့မှမပါလာတာချုပ်တင်မဲလက်မှတ်အရေးအတွက်မှားယွင်းမှုရှိနေတာစတဲ့အခက်အခဲတွေများစွာနဲ့ရင်ဆိုင်နေရတဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ရက်အပေါ်မှာကြဲကြဲလောင်လောင်ဝေဖန်မှုတွေထွက်ပေါ်လာနေပြီးပွင့်လင်းမြင်သာမှုတရားမျှတမှုရှိပါမလားလို့မေးခွန်းထုတ်နေချိန်မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာချက်တွေဇက်တိုက်ဆိုသလိုထုတ်ပြန်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအောက်တိုဘာလ16ရက်နေ့ကထုတ်ပြန်ချက်ထဲမှာတော့ကော်မရှင်အနေနဲ့နိုင်ငံပြင်ပရောက်မဲဆန္ဒရှင်တွေပေးပို့လာတဲ့ပုံမူဇန်15ကိုတပ်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကိုပေးပို့စီစစ်ပြီးတော့မဲလက်မှတ်တွေကိုနိုင်ငံတိုင်းဝန်ကြီးဌာနကနေတဆင့်တပ်ဆိုင်ရာနိုင်ငံတွေကတန်ယုံကောင်စစ်ဝင်ယုံနဲ့အမြဲတမ်းကိုယ်စားလှယ်ယုံတွေကိုဆန္ဒမဲလက်မှတ်တွေပေးပို့ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့မြို့နယ်အနှံ့ကမဲလက်မှတ်တွေကိုမဲပေးရမယ့်လွှတ်တော်အလိုက်အဆင်ပြေမဲပေးနိုင်ရေးကအလွန်ကိုကြီးမားတဲ့လုပ်ငန်းပမာဏဖြစ်ပါတယ်လို့ဆိုထားပါတယ်။ဒါကြောင့်နိုင်ငံသားတန်ယုံတွေအနေနဲ့ရွေးကောက်ပွဲအတွေ့အကြုံအားနဲ့တာတန်ယုံမှာဝန်ထမ်းကန့်သက်ချက်တွေရှိခြင်းတန်ယုံတွေအခက်အခဲရှိမယ်ဆိုတာကိုရွေးကောက်ပွဲကော်မရှင်ဘက်ကခံစားနားလည်မိကြောင်းနဲ့ပြည်ရင်းပြည်ပရောက်မဲဆန္ဒရှင်တွေအနေနဲ့လည်းနားလည်ပေးစီလိုကြောင်းကိုမြစ်တာရက်ခံပါတယ်တစားတဲ့နောက်ထပ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းတကယ်လို့များအကြောင်းကြောင်းကြောင့်ကြိုတင်ဆန္ဒမဲမပေးပြစ်ခဲ့ဘူးဆိုရင်ဘလို့မျိုးဆက်ပြီးတော့ဆောင်ရွက်နိုင်တယ်ဆိုတဲ့နည်းလမ်းကိုထုတ်ပြန်ပါတယ်ပြည်တွင်းမှာတက်ဆိုင်ရာမဲဆန္ဒနဲ့ပြည်ပရောက်နေတဲ့သူတွေပြည်ပမှာရောက်နေတဲ့မဲဆန္ဒရှင်ကရွေးကောက်ပွဲကျင်းပမယ်လို့လက်တလောကြေညာထားတဲ့နိုဝင်ဘာလ10ရက်နေ့ကျရင်မိမိတို့နဲ့တက်ဆိုင်တဲ့မဲယုံတွေကိုအချိန်မီပြန်ရောက်လာပြီးတော့တက်ဆိုင်ရာတန်ယုံကောင်စစ်ဝင်ယုံတက်မှုဌာနကြီးမှုစတဲ့သူတွေရဲ့မဲဆန္ဒမဲမပေးရသေးကြောင်းထောက်ခံချက်နဲ့တပ်တွေကလက်မှတ်ကိုတင်ပြနိုင်နေဆိုရင်တက်ဆိုင်ရာမဲယုံမှုကအဲ့ဒီပုဂ္ဂိုလ်ကိုမဲယုံမှာဆန္ဒမဲပေးခွင့်ပြုရမယ်လို့ထုတ်ပြန်ထားပါတယ်ဒီအကြောင်းကိုအသေးစိတ်သိရှိခွင့်ရဖို့အတွက် VOA မြန်မာပိုင်းကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုအကြိမ်ကြိမ်ဖုန်းနဲ့ဆက်သွယ်ပေးမယ်ဆက်သွယ်မေးမြန်းခွင့်မရခဲ့ပါဘူးရှင်။လွတ်လပ်ပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်စေဖို့သမ္မတကြီးကမိန့်ခွန်းပြောဆိုခဲ့ပေမဲ့အခုလိုမျိုးနိုင်ငံပြင်ပရောက်မဲဆန္ဒရှင်ပြည်သူတို့အခက်အခဲတွေတွေ့နေရတာလည်းဖြစ်ပါတယ်ရှင်။